တော်ရှင်များခင်ဗျာအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကပြည်သူ့ကျန်းမာရေးဦးစီးဌာနပါမောက္ခအကြီးဒေါက်တာခရစ်ဘေယာတို့ထိုင်းနိုင်ငံမယ်ရော်ဆေးကန်းကဒေါက်တာစင်တီယာမောင်တို့ဒီ EAD အရေးပေါ်ကူညီပေးရေးအဖွဲ့မြန်မာနိုင်ငံဆိုတဲ့အဖွဲ့ကနေပြီးတော့နာဖာစစ်အစိုးရကိုနာဂစ်မုံတိုင်းတိုက်ခတ်ပြီးသွားတဲ့အချိန်မှာပြည်သူလူထုဒုက္ခရောက်နေတာကိုအကူအညီမပေးဘဲနဲ့အဟန့်အတားတွေလုပ်ခဲ့တာနဲ့ပတ်သက်လို့ဒါကိုနိုင်ငံတကာကကြည့်မနေဘဲနဲ့အရေးယူပေးဖို့အတွက်စီစဉ်သွားမယ်ဆိုတာကိုဗန်ကောက်မြို့မှာရှင်းလင်းပြောကြားသွားခဲ့ကြပါတယ်။အဲဒီနာဂစ်မုံတိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံတကာကအကူအညီပေးမဲ့အဖွဲ့တွေကကူညီခြင်းနဲ့ဆိုတာကိုလည်းပဲအဝင်မခံဘဲနဲ့တားဆီးထားသလိုပြည်တွင်းကနေပြီးတော့နောက်ပိုင်းကာလမှာသွားရောက်ကူညီခဲ့တဲ့လူတွေကိုလည်းပဲအရေးယူတာတွေဟန်တားတာတွေလုပ်ခဲ့တဲ့အတွက်ကြောင့်ဒါတွေဟာလူသားစုတရလုံးအပေါ်မှာကျူးလွန်တဲ့ပြစ်မှုကြီးတစ်ခုဖြစ်တယ်ဆိုပြီးတော့ပြောသွားခဲ့ကြပါတယ်။အဲ့တော့ဒီကိစ္စအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကနေ့စကဝိုင်းမှာဆွေးနွေးဖို့ EAD Emergency Assistance Team เนาะအရေးပေါ်ကူညီရေးအဖွဲ့မြန်မာနိုင်ငံကဆရာမန်းမန်းဒါအပြင်မြန်မာနိုင်ငံသတင်းသမက်ကဒုတိယဥက္ကဋ္ဌဖြစ်သူဆရာဦးစင်လင်းနဲ့ AHRC အာရှလူအခွင့်အရေးအဖွဲ့ကဦးမင်းလွင်ဦးတို့ကိုဖိတ်ကြားထားပါတယ်အဲ့တော့ဒီကိစ္စအနေနဲ့ပတ်သက်ပြီးဘယ်လိုစီစဉ်ဆောင်ရွက်နေတယ်ဆိုတာเนาะကျွန်တော်တို့ဆရာမန်းမန်းကိုဥစွာပထမမေးကြည့်ချင်ပါခင်ဗျဆရာမန်းမန်းအနေနဲ့အဲ့တော့ဘယ်လိုပဲပုံဒီစစ်အစိုးရကိုအရေးယူဖို့စီစဉ်နေလဲဆိုတာပြောပြပါခင်ဗျအ
ဓိကတော့ဒီကုသမင်္ဂလာနေ့ကြုံမှာပေါ့နော်ဒီနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တောင်းဆိုတာလည်းအပြင်ကတော့ဒီမဘာစစ်အစိုးရနေ့ကြုံမှာလည်းအရမဒီကန့်စီမှုတွေကိုပေါ့လို့ဒီတော့နောက်ကျွန်တော်တို့ဒီအကူအညီကိုလည်းအဟန့်တိုင်းထားတဲ့စီစဉ်နေရပေါ့နော်နောက်တစ်ခါဒီအကူအညီပစ္စည်းတွေကိုဒီလိုလာမရောက်ရှိပဲနဲ့ဒီဈေးကွက်ထဲရောက်သွားတာလေပေါ့နော်အဲ့ဒါဒီအလုံးကိုကျွန်တော်တို့ဒီစုံစမ်းစစ်ဆေးရေးအောင်ရဖို့အတွက်ကျွန်တော်တို့ဒီကောင်းဆိုတာရှိ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒီနာဖာစစ်ဆိုရကအဲ့ဒီမုံတိုင်းတိုက်ခတ်ပြီးသွားတဲ့အချိန်မှာချက်ချင်းလှုပ်ဆောင်ပေးတာတွေကတော့ဘာမှကျွန်တော်တို့မကြားခဲ့ကြဘူးဒါပေမဲ့လို့နိုင်ငံတကာကနေပြီးတော့ဒီမုံတိုင်းကြီးကအကြီးကျယ်လွန်အကြီးတဲ့အတွက်ကြောင့်လူအသေးပြောက်ကအမြောက်အများရှိမယ်မုံတိုင်းတိုက်ပြီးပြီးချင်းမှာကယ်ဆယ်ရေးတွေလုပ်ဖို့လိုတယ်ဆိုပြီးတော့အားလုံးကဝိုင်းပြီးတော့ပြောခဲ့ကြတယ်အမေရိကန်ပြင်သစ်နော်အင်္ဂလိပ်စတဲ့နိုင်ငံတွေကစစ်သည်မော်တွေကသူတို့မှရှိတဲ့ရိတ်ခါတွေကိုအရေးပေါ်အကူအညီပေးနေပေးချင်ပါတယ်ဝင်ပေးပြရစေဆိုတာကိုလည်းပဲနာဖာစစ်ဆိုရကလက်မခံခဲ့ဘူးအဲ့ဒီလိုဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုပေါ့လေဒီနာဖာစစ်ဆိုရကိုအရေးယူပေးဖို့ဆိုပြီးတော့ဒီကိစ္စပေါ်လာတာလို့ကျွန်တော်တို့နားလည်ထားပါတယ်အဲ့တော့မုံတိုင်းတိုက်ပြီးသွားတဲ့အချိန်မှာဖြစ်ခဲ့ပြက်ခဲ့တဲ့ဟာတွေကိုကျွန်တော်တို့နည်းနည်းပြန်ပြီးတော့ဒီဆွေးနွေးကြည့်ကြပါခင်ဗျအဲ့ဒီတော့ကဖြစ်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဆရာစင်လင်းအနေနဲ့ကောဒီဟာကိုဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့သတင်းစာတောင်းကနေကြည့်တဲ့အခါကျတော့သတင်းတွေကတော့မှောင်ချထားတာပေါ့ဆရာရေထုံးစံတိုင်းမှာပဲဒီလိုကိစ္စအကြီးအကျယ်မျိုးကိုမဆိုထားနဲ့တော့တာမန်ကျွန်တော်တို့ဒီစိုင်းပြည်တွင်းမှာဖြစ်ပြက်နေတဲ့သူတို့ရဲ့ဒီအမှားမှားရွံ့ရွံ့လွယ်လွယ်အချော်ချော်စီစဉ်မှုတွေကြောင့်မလို့ဖြစ်ပြက်နေတဲ့ဆင်းရဲဒုက္ခတွေကိုတောင်းပေါ်ပြခွင့်ရတာမဟုတ်ဘူးအခုကတော့အင်မတန်ကြီးမားတယ်ကျွန်တော်တို့မြန်မာနိုင်ငံအဖို့မဆိုထားနဲ့တော့ဒီဒေသတစ်ခုလုံးကဘာနဲ့ရှင်ရင်တောင်းမဲကျွန်တော်ဒီနာဂစ်မုံတိုင်းပေးဟိုင်မတန်ကြီးမားပါတယ်เนาะလူသေးပြောက်လဲသိမ့်နဲ့ခြေပြီးတော့ရှိတယ်မုံတိုင်းတံကိုခံလိုက်ရတဲ့เนาะအိုးကြီးအင်ကြီးမဲ့သွားတဲ့လူတွေเนาะကာရိုကွဲမြားကွဲဖြစ်သွားတဲ့လူတွေဆွေမျိုးမိဘသားချင်းတွေဆုံးရှုံးသွားတဲ့လူတွေစသဖြင့်လူထိကဲခံစားရတဲ့လူရဲ့ပမာဏကလည်းเนาะကျွန်တော်တို့၄တန်း၅တန်းအထိရှိနိုင်တယ်လို့ကျွန်တော်တို့ဒီသတင်းသမားတွေတောင်းလာတော့အဲ့လိုမြင်ကြတာပေါ့အဲသို့တော်လည်းပဲကျွန်တော်တို့ဒီဟာတွေကနောက်ပိုင်းကြာမှတဖြည်းဖြည်းနော်သတင်းသမားတွေကလည်းပဲသူတို့နှီးသူတို့ဟာနဲ့ဒီသတင်းတွေပေါ်ထုတ်ဖို့ကြိုးစားလာနေတာဖြစ်တယ်ဖြစ်ဖြစ်ချင်းမှာတော့နော်သိရတဲ့အတိုင်းပဲစပြီးတော့မေ2ရက်3ရက်ဖြစ်ပြီးတဲ့အချိန်လေးမှာဒါသူတို့ထုတ်ပြန်တဲ့သတင်းဟာနော်ကျွန်တော်တို့ရာခဏလောက်ပဲသိပါတယ်ဆိုတာမျိုးအထီသူတို့ကဖုံးကွယ်ကိုကြိုးစားသေးတယ်သို့တော်လည်းပဲသိတဲ့အတိုင်းအမြတမ်းကြီးမားတဲ့ကိစ္စကြီးဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဒီ Nuggets Online Pay ကိုဘယ်လိုမှသူတို့နော်ဖုံးလို့အုပ်လို့မရဘူးဒီအရာဒီမျိုးကကျွန်းမော်ဒီတစ်ခုလုံးနှိပါးလောက်ကိုဒါပြင်းပြင်းထန်ထန်ထိခိုက်သေးသေးဆုံးမမှုတွေအများကြီးဖြစ်သွားကြတာဖြစ်တယ်အဲ့တော့သတင်းသမားတွေတောင်းကားတော့ဆရာရေကျွန်တော်တို့ပြည်သူလူထုအားလုံးလည်းသိအောင်ခွာကလည်းသိအောင်တတ်နိုင်သလောက်ဝိုင်းဝန်းကြိုးပမ်းအားထုတ်ပြီးတော့သတင်းတွေကိုပေါ်ထုတ်ဖို့သူတို့စူးစမ်းတာတွေ့ရတယ်အဲ့လိုစူးစမ်းတဲ့နေရာမှာအဲကျွန်တော်တို့လက်ခံမိသလောက်ကိုယ်တိုင်ဒီလေ့လာမိသလောက်အရဆိုရင်တော့ပြည်တွင်းသတင်းသမားတွေအပါဝင်နိုင်ငံတကာသတင်းသမားတွေကလည်းသူတို့နည်းသူတို့ဟာနဲ့တရားဝင်ရောတရားမဝင်နည်းရောနည်းမျိုးမျိုးနဲ့เนาะကျွန်တော်တို့ထိုးဖောက်ဝင်ရောက်ပြီးတော့ကဒါသတင်းကျွန်တော်တို့ဗီဒီယိုပေးရိုက်နိုင်ခဲ့တယ်အင်တာဗျူးတွေလုပ်နိုင်ခဲ့တယ်။ဟော CNN တို့ BBC တို့မှာเนาะဒီဟာတွေကျွန်တော်တို့ကြည့်ကြမြင်ရမှာပါ။ဒါကြောင့်မလို့ဒီကနေ့အင်တာတိုးတက်ဒီဖွံ့ဖြိုးနေတယ်ကျွန်တော်တို့ဒီသတင်းမီဒီယာခေတ်ကြီးမှာဒ ဒီဆရာနာပိုင်းများအနေနဲ့တိုင်းပြည်ရဲ့ဒီလိုဆင်းရဲဒုက္ခဒေကိုဖုံးဖို့ကြိုးစားတော်ညာလေတော့အင်တန်ကြီးမားတဲ့ခုနာကိလိုပိဆာမျိုးကြီးဆိုရဲခါကြတော့သူတို့ဘယ်လိုမှကိုကျွန်တော်တို့ဘုံလို့ပြလို့မရပါဘူးတစ်ခါကလည်းပဲသတင်းသမားတွေကဝင်ဝင်ကြိုးပမ်းမှုတွေကြောင့်မလို့အသေးအပြောက်ဆင်းရဲနေကိုသူတို့ဟာနောက်ပိုင်းမှာမူလပေးကိန်းနဲ့ပုံမှုပြီးတော့သူတို့ထုတ်ပေါ်ပြီးတော့ဝင်ခံလ ကျွန်တော်တို့လည်းသိအောင်ကဘာကလည်းသိအောင်ဒီလိုတင်ပြနိုင်ခဲ့တဲ့အတွက်ကျွန်တော်တို့ထင်ပါတယ်ဒါနောက်ပိုင်းမှာ PR တွေအများကြီးရလာတယ်အဲ့ဒီ PR တွေအင်္ဂလန်များလာတဲ့ပုံမှာဒါသူတို့ခွင့်မပြုခြင်းပြင်မယ်လို့နိုင်ငံတကာအကူအညီတွေကိုသူတို့တိုင်းတာတစ်ခုတီးသူတို့ခွင့်ပြုခဲ့ရတာဖြစ်တယ်အဲ့တော့ဒီအခုအင်ခိုင်ဦးဆိုတဲ့မင်္ဂလေးဆိုလို့ရှိရင် ရန်ကုန်မှာဒီကျွန်တော်တို့ဒုက္ခတွေကိုပေးဝေတဲ့အကူအညီတွေကမျက်မှောက်တရားမှာဖြစ်တာကိုနောက်အဲ့ဒီမှာကျွန်တော်တို့ကော်ရပ်ရှင်ဖြစ်နေတာတွေရောဒီလိုကြံစည်တာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒုက္ခတွေတချို့ကUNDP နဲ့ IDRC ရုံးနေမှာသူတို့အကူအညီတောင်းဖို့ကြိုးစားတယ်နောက်အဲ့ဒီကြိုးစားတဲ့ကိစ္စကိုဒီသတင်းသမားအသက်20လေးနှစ်ရှိတဲ့ဒီမင်းကလေးကသတင်းတော့ကနော်အီကိုဗာရှင်ဂျာနယ်ကနေပြီး တယ်နောက်ပိုင်းမှာသတင်းစာချိန်မှမှာမေးတဲ့ခါမှာလည်းပဲသူတို့မင်းများစရာရှိတာဒါမင်းများနေလို့ပါဆိုတာမျိုးတော့မရုပ်မလွန်ဖြစ်ခဲ့တယ်ဒါပေမဲ့လို့တကယ်တမ်းကျတော့သူတို့ဒီမင်းကလေးကိုပုံမှန905ခခွေးနဲ့အမြင့်ဆုံးထောင်ထဲမှာမြတ်သူတို့ချလိုက်တာတွေ့ရမှာဖြစ်ပါတယ်ဒါကြောင့်ဆိုလိုတာကသူတို့ဘလောက်ပဲเนาะဖုံးမိဖြစ်ပေမဲ့လို့ပြည်တွင်းမှာကောနိုင်ငံတကာကကောသတင်းသမားတွေကနာဂစ်နဲ့ပတ်သက်လို့ပုံပေါ်အောင်เนาะနီလာမျိုးစုံနဲ့ထောက်ထုတ်နိုင်ခဲ့တယ်ဒါကြောင့်မလို့ဒီကနေ့ဒီထုတ်ပြီးကြခဲ့တယ်တစ်ဆက်တည်းမှာခုနပြောတဲ့ကျွန်တော်တို့တွေ့ရမတော်မတရားပြုလုပ်တဲ့ကိစ္စတွေလည်းပဲတချို့နေရာတွေမှာကျွန်တော်တို့အသေးစိတ်ထောက်ထုတ်ထားနိုင်တာတွေ့ရတယ်ဒါကြောင့်ဒီအချက်လက်တွေကိုအခြေခံပြီးတော့ဒီကနေ့ကျွန်တော်တို့နာဖဒီဆက်အနာပိုင်များဟာဒီလောက်ပြည်သူတို့ဒုက္ခအကြီးအကျယ်ရောက်နေတဲ့အချိန်မှာတောင်မှသူတို့ဟာအမြတ်ထုတ်ပြီးတော့ပြည်သူလူကိုနိုင်ငံတကာကပေးတဲ့လှူတဲ့ပေါ့လေဒီပစ္စည်းပစ္စည်းတွေကိုတော့အလွယ်တုံးကလုပ်ရတဲ့လူမဆန်တဲ့ဒီစိတ်ဓာတ်မျိုးတွေနဲ့သူတို့ကျွလုံနေတဲ့ဒီကိစ္စတွေဟာအခုလိုကျွန်တော်တို့ EAD team ကနေပြီးတော့သူတို့လည်းပဲကြိုးကြိုးစားစားဖြန်းလိုက်ချွတ်ချွတ်အားထုတ်ပြီးတော့ကအင်တာဗျူးတွေလုပ်တော့သူတို့သတင်းချက်တွေစုဆောင်းပြီးတော့ကအခုလိုအင်တာမှဒီ independent ဖြစ်တယ်ပေါ့နော်လွတ်လွတ်လပ်လပ်ကျွန်တော်တို့ဒီ civil society တွေတောင်းခံနေပြီးတော့ပေါ်ထွက်လာတဲ့ဒီအစဉ်ခံစားဟာ ICC မှာကျွန်တော်တို့ဒီနာဖဆစ်အနာပိုင်များရဲ့ဒီ intern ကြီးမားတဲ့လူအခွင့်အရေးချုပ်ဖောက်မှုပေါ့နော် crime against humanity အထိရောက်တဲ့ဒီလိုတရားစွဲဖို့အထိဖြစ်လာတဲ့နေရာမှာကျွန်တော်တို့သတင်းသမားတွေတောင်းခံလည်းပဲတတ်နိုင်တယ်လို့ပံပိုးခဲ့တယ်လို့ကျွန်တော်တို့ရှင်းပြမိတယ်ခင်ဗ
ျဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်ဆရာစင်းလင်းပြောလို့ပါပဲဒီလွန်ခဲ့တဲ့9နှစ်10နှစ်ကာလလောက်ကသာဆိုလို့ရှိရင်တော့မြန်မာနိုင်ငံထဲမှာဒီမုံတိုင်းတိုက်သွားတဲ့ကိစ္စဟာလူ90တရာသေးတဲ့လောက်ပဲသိရမှာလို့ကျွန်တော်တို့ထင်မိတယ်လေကျွန်တော်တို့ဟိုဒီကသတင်းတွေကိုကြည့်နေတဲ့အခါကျတော့မြန်မာစိုးရဘက်ကနေပြီးတော့အကုန်လုံးဖုံးပြီးနေပြီမယ်လို့ဒီအခု internet ခေဂျိုရူးခေရောက်နေတဲ့အတွက်ကြောင့်ဒီမုံတိုင်းဘလောက်ကြီးတယ်ဆိုတာလဲနိုင်ငံတကာဂျိုရူးတွေကနေပြီးတော့ဓာတ်ပုံတွေရိုက်ပြထားတာမြင်ရတယ်နောက်ပြီးတော့ဒီဘယ်နေရာဘယ်နယ်မြေတွေမှာဒုက္ခရောက်ခဲ့တယ်ဆိုတာအကုန်လုံးရေလွှမ်းနေတဲ့ဟာတွေကိုကျွန်တော်တို့ဂျိုရူးဓာတ်ပုံတွေကနေကျွန်တော်တို့မြင်ရတယ်เนาะဒီ internet ကနေပြီးတော့တဆင့်ခုနပြောလိုပဲပြည်တွင်းကတတ်နိုင်တဲ့လောက်သူတို့စုဆောင်းပြီးတော့ဓာတ်ပုံတွေရိုက်ပြီးတင်ပစ်လိုက်တာလည်းပဲဘယ်လို့မှဖုံးလို့ဖိလို့မရနိုင်ငံတကာမြင်တွေ့ပြီးတော့အကုန်လုံးတုံ့လှုပ်ခဲ့ကြရတာပေါ့ဗျာဒီလိုနာဘစစ်ဆိုးရရဲ့ဒုက္ခရောက်နေကြတဲ့လေပေးဒုက္ခတွေဒီပေါ်မှာเนาะအကူအညီမပေးခဲ့ဘဲနဲ့သူတို့အခြေခံဥပဒေဒီအတီးပြူရေးအတွက်ကိုပဲလုံးမန်းနေကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စောစောကကျွန်တော်တင်ပြခဲ့တဲ့ဒီ John Hopkins တက္ကသိုလ်ကဒီပါမောက်ကခရစ်ဘီယာကလည်းပဲဟိုတနေ့ကဘန်ကောက်သတင်းစာရှင်းလင်းပွဲမှာတော်တော်လေးပဲပြောသွားပါတယ်เนาะအတီးဒုက္ခရောက်နေတဲ့ဒီဒုက္ခတွေကိုအကူအညီထိုက်ထိုက်တန်တန်မပေးတဲ့အပြင်เนาะအတင်းပြန်ပြီးတော့ကိုနေရကိုသွားကြဆိုပြီးတော့မောင်းထုတ်တဲ့ကိစ္စဟာတော်တော်ကိုပဲလူမဆန်တဲ့အကြီးမားဆုံးလူအခွင့်အရေးချိုးဖောက်မှုကြီးဖြစ်တယ်လို့ပြောထားတယ်အဲ့ဒါလေးလည်းကျွန်တော်တို့မှတ်မိလိုက်ပါတယ်အဲ့တော့အာရှလူအခွင့်အရေးကော်မရှင်ကဒီဆရာဦးမင်းလွင်ဦးကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ခင်ဗျအဲ့ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့ဆရာရဲ့အမြင်ကိုလည်းကျွန်တော်တို့ကြားပါရစေ
ကျွန်တော်တို့ဒီလိုမျိုးမြန်မာနိုင်ငံအတွင်းမှာဒီ cyclone nagis တိုက်ခတ်ပြီးတဲ့နောက်တည့်ရမှာပဲကျွန်တော်မှတ်မိသလောက်ကတော့ကျွန်တော်ယူမသုံးသတင်းဌာနနဲ့ဒီလီပင်သတင်းဌာနကြီးကနေပြီးတော့ကျွန်တော်တို့ဒီဗီဒီယိုရိုက်ထားတဲ့ဥစ္စာတွေကိုကျွန်တော်ကြည့်ရှုရတယ်။အဲ့ဒီအချိန်မှာကျွန်တော်တို့အနေနဲ့ပထမဦးဆုံးစဉ်းစားမိတာကတဘာဝဘီယန်ဒီရဲ့ကြောင့် ရှေ့အစိုးရပြုတ်ချဖို့အတွက်အခွင့်အရေးတရားဖြစ်လာတယ်ဆိုတော့ကျွန်တော်တို့မြင်ပါတယ်။တပြိုင်နက်တည်းမှာပဲကျွန်တော်တို့ကဒီကိစ္စရတီမှာရှေ့အစိုးရနေပြီးတော့ဘယ်လိုစီမံမယ်ခံကွဲမယ်ဆိုတာကိုလည်းကျွန်တော်တို့သိနေတယ်။အဲ့တော့အဲ့ဒီလိုမျိုးကျွန်တော်တို့စောင့်စားနေတဲ့အချိန်မှာပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းကအဲ့ဒီမုံတိုင်းထိခိုက်ခံရတဲ့ဒေသတွေမှာပထမဆုံးဖြစ်လာတဲ့ပြဿနာတေဆုံးတဲ့အလောင်းတွေကိုအာဏာပိုင်တွေကနေပြီးတော့ဗာဆာရဲဆာရာအမှတ်သားမှမရှိဘဲနဲ့ဟုဖြောက်ဖြက်ပြစ်တဲ့ကိစ္စတွေကဒါတိကျပြဿနာဖြစ်လာတယ်။နောက်တစ်ခါတာဝန်ရှိတဲ့သူတွေကဒီအလောင်းကိုမြှုပ်ပေးဖို့တာဝန်ရှိသောညာလည်းမလုပ်ပြီးတဲ့အတွက်စေတနာဝန်ထမ်းတွေကနေပြီးတော့ဒီလူအလုံးရဲ့ကျမ်းမာရေးအတွက်တီဆုံးသွားတဲ့လူတွေရဲ့အလောင်းတွေကိုမြှုပ်လိုက်တယ်မြှုပ်လိုက်တဲ့လူတွေကအခုပြဿနာဖြစ်ကြတယ်ဒီလိုမျိုးအခက်အခဲတွေဖြစ်လာတယ်နောက်တစ်ခါကျွန်တော်တို့ကစဉ်းစားမိတာကတော့ဒီဒေတာတွေမှာတဘာဝဘီယန်ကြီးကျသွားပြီးတဲ့ဆိုလို့ရှိရင်နောက်ပိုင်းမှာလေယာဉ်ပြဿနာတွေတက်လာမယ်လေယာဉ်သိမ်းဆဲမှုတွေဖြစ်လာမယ်ဒါကိုကျွန်တော်တို့ကဟိုဥပဒေရှုထောင့်ရမြင်တော့ပေါ့နော်မြင်တော့ညာလေကျွန်တော်တို့အနေနဲ့သတင်းအချက်လက်တီးကြမရနိုင်ဘူးဖြစ်တယ်နောက်တစ်ခါဒီလိုမျိုးဖြစ်နေတဲ့အချိန်မှာပဲအစိုးရကနေပြီးတော့သတင်းတွေအလုံးမောင်းချထားတယ်။နောက်ပြီးတော့အကူအညီပေးတဲ့ကိစ္စရတီမှာလည်းပြည်သူလူထုတွေစီကိုထိရောက်တဲ့အချိန်မှာမရောက်ဘဲနဲ့နှောင့်နှေးကြံ့ကြံ့နေတယ်ဆိုတာကိုကြည့်ရတယ်။ဒါကြောင့်ကျွန်တော်တို့ကအခုမုံတိုင်းမှာတည်သွားတဲ့လူတွေရဲ့နောက်ထပ်ရာဂိုင်းဟိုတော့ဗောတဝက်လောက်ကအကူအညီတွေထိုက်သိမ်းတဲ့အချိန်မှာမရတဲ့အတွက်တေဆုံးတယ်ဆိုတာကိုကျွန်တော်တို့သတင်းချက်တွေကြီးကကျွန်တော်တို့သိရတယ်ဒါလည်းကျွန်တော်တို့သတင်းမီဒီယာညီရရင်ပြီးတော့ပေးပို့တဲ့အခြေအနေတွေပေါ်မှာကျွန်တော်တို့သုံးသပ်ရတာဖြစ်ပါတယ်အဲ့တော့အစိုးရပြောသလိုမျိုးလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်နောက်တစ်ခါအခုဒီမုံတိုင်းဖြစ်တဲ့အတွက်လူအယောက် 9,000 လောက်အလုပ်ရတယ် 6,000 လောက်အလုပ်ရတယ်လို့ဒါသူတို့ကပြောကြတယ်အဲ့ဒီလူတွေကတကယ်တမ်းပြောရမယ်ဆိုလို့ရှိရင်အာဓမ္မလူကခိုင်းစေခြင်းခံရတဲ့သူတွေဖြစ်တယ်အဲ့တော့အစိုးရကနေပြီးတော့ဒီလိုမျိုးစနစ်တကျစီမံခန့်ခွဲမှုကိုမလုပ်ခဲ့တဲ့အတွက်ပြည်သူတွေမှာပုံမှုဆင်းရဲပြီးတော့ဒုက္ခရောက်ရတယ်မသိသိမဲတည်ကြရတယ်ဒါကြောင့်ကျွန်တော်တို့ကလူသားချင်းစာနာမှုမရှိဘဲနဲ့အစိုးရကနေပြီးတော့ကျူးလွန်နေဆိုတာကိုကျွန်တော်တို့အစိုးရကနေပြီးတော့တုံ့တက်မိပါတယ်အခုတော့ John Hopkins တက်သူနဲ့ကျွန်တော် EAD ဖွဲ့ကနေပြီးတော့ဒီကိစ္စကိုဆောင်ရွက်လာတဲ့ဥစ္စာကျွန်တော်တို့အများကြီးဝမ်းမြောက်တယ်ကျေးဇူးတယ်နိုင်ငံကအဖွဲ့အစည်းရလေဒီအပေါ်မှာအရေးတည်ယူနေတုံ့ပြန်ကြဖို့လိုရင်းဆိုတာကိုကျွန်တော်တို့အနေနဲ့ဒီအဆင့်မှတွေမထားဘဲနဲ့ဆက်လက်ပြီးတော့လှုံ့ဆော်သွားဖို့လိုတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့စောစောကပြောခဲ့တာပေါ့လေဒီမုံတိုင်းတိုက်ပြီးတဲ့နောက်ပိုင်းဒုက္ခဒုက္ခရောက်နေကြတဲ့လူတွေကယ်ဆယ်ရေးလှုပ်ဖို့ကိစ္စမှာစစ်အစိုးရဘက်ကနေပြီးတော့ဒီအဟံတားတွေလှုပ်တယ်တားဆီးမှုတွေလှုပ်ခဲ့တယ်ဆိုတာတွေနဲ့ပတ်သက်လို့ဒီအစီရင်ခံစာထဲမှာဟိုရေးသားထားတာလည်းကျွန်တော်တို့တွေ့လိုက်ပါတယ်အဲ့တော့ဒီစင်ခံစားဖြစ်မြောက်ဖို့အတွက်ဘယ်လိုပဲပုံအချက်လက်တွေရှာဖွေစုဆောင်းခဲ့ရလဲဆိုတာဒီ EAD အဖွဲ့ကဆရာမမန်းအောင်ပဲကျွန်တော်မေးပြရစီခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ဒီ EAD ဘက်ကလည်းတချိန်ထဲမှာကျွန်တော်တို့ရဲ့ဒီတာနန်နေဘက်ကနေတော့ပေါ့နော်ဒီကွင်မှုလုံးလုံးလည်းကျွန်တော်တို့ဆောင်ရွက်ခဲ့တယ်။ကျွန်တော်ကွင်မှုလုံးလုံးကတော့ဒီဆိုတော့ပဲနဲ့တော့ဘာမှရစားစားပတ်သက်တာလည်းမရှိဘူးပေါ့နော်ကျွန်တော်တိုက်ရိုက်ပြည်သူတွေရနေပြီးတော့ဆောင်ရွက်တာရှိတယ်ဆိုတော့ကျွန်တော်တို့ရဲ့ကူညီပေးတဲ့သူတွေကကျွန်တော်တို့ channel တွေစုဆောင်သလိုမုံတိုင်းခံရတဲ့ဒီဒုက္ခတွေတဲ့ရွာသူရွာသားတွေဒီကလည်းကျွန်တော်တို့ဒီစစ်တမ်းမြင်းများတွေကိုကျွန်တော်တို့ကောက်ယူရှိပါတယ်ကျွန်တော်တို့ပထမဆုံးအနေနဲ့ကဒီနှပိုင်းပေါ့နော်ဒီပထမအချိန်နဲ့ကကျွန်တော်တို့အောက်ကလာကနေပြီးတော့စက်တင်ဘာလကနောက်အောက်တိုဘာလနဲ့နိုဝင်ဘာလအထိပေါ့နော်အပိုင်းနှပိုင်းနဲ့ကျွန်တော်တို့ဒီ channel တွေကိုဒီချုံမိငုံပြီးတော့ပေါ့နော်ကနူးပိုင်းမုံတိုင်းစဖြစ်တဲ့ကာလအဲ့ဒီကြည့်နေတဲ့အချိန်နဲ့နောက်ပိုင်းအနည်းသာဆုံးကလပ်ပြည်နဲ့အချိန်ကိုအပေါ်မှာဆာဟာမီအောင်ဆိုပြီးတော့ကျွန်တော်တို့ဒီစစ်တမ်းတွေကိုကျွန်တော်တို့ကောက်ကြတာပေါ့လေကျွန်တော်အလုံးဒီစစ်တမ်းကောက်တာ90လောက်ရှိတာပေါ့လေအဲ့ဒီပုံမှာကျွန်တော်တို့ဒီ channel ကိုကျွန်တော်စုဆောင်ပြီးတော့ကျွန်တော်ပဲ University ကတော့ကျွန်တော်တို့ဒီ EG ဘာမှာဟောတဲ့ချိန်ထဲမှာဒီ Global Asset Program ပေါ့လေကျွန်တော်တို့လည်းဒီကျမ်းမာရေးလုံးဝမှတစ်ဆင့်ကျတဲ့လုပ်ဆောင်ပေးတဲ့technical support ပေးတဲ့ political ညီညာရပံ့ပိုးပေးတော့ပေါ့နော်ကျွန်တော်တို့အဲ့ဒါလေးစစ်တမ်းကိုကောက်ယူပြီးမှပဲဒီစစ်တမ်းပေါ်မှာစနေတကြပေါ့ဒီသက်ပန်နေချတဲ့ John Hopkins University ရဲ့ project ကိုကျွန်တော်တို့ဒီကဒီကကံဒီဆောင်ရွက်တဲ့ဒီ policy တွေကပေါ့ပုံမှန်မှာကျွန်တော်တို့ဒီပြန်လည်သုံးသပ်တာတွေပြီးမှထုတ်ပြန်စီဖြစ်ပါရဲ့လား
အဲ့တော့ဒီစစ်တမ်းမှာပါတဲ့အချက်လက်တွေကိုပေါ့နော်လုံခြုံရေးကောင်စီကနေပြီးတော့နိုင်ငံတကာခုံရုံးကိုတင်ပေးဖို့အတွက်တိုက်တွန်းဆောင်ရွက်မယ်ဆိုတော့ဒီဘယ်လိုပဲပုံဒီအစဉ်ခံစားကိုလုံခြုံရေးကောင်စီကိုဟိုတင်သွင်းဖို့လို့အစီအစဉ်ရှိတယ်ဆိုတာကိုပြောလို့ရမလားခင်ဗျာ
ကျွန်တော်တို့အဓိကကတော့ဒါတော့လုံခြုံရေးကောင်စီရောက်နေဖို့အတွက်ကဒီကုလသမဂ္ဂကနေပြီးတော့မှအထူးစုံစမ်းရေးကော်မရှင်တွေဖွဲ့ဖို့တက်တဲ့ကျွန်တော်တို့ကုလသမဂ္ဂကိုကောင်းဆိုထားတာရှိတယ်ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့ဒီကျောင်းကယူနီဗာစီတီနဲ့တော့ကျွန်တော်တို့တခြားဒီလူခွင့်ဆိုင်ရာကော်မရှင်နဲ့တော့ကျွန်တော်တို့ကဒီဆက်ဆက်ပူးပေါင်းလို့မှကျွန်တော်ဆက်တွန်းအားပေးဖို့ရှိပါတယ်ဆောင်ရွက်ဖို့အတွက်တစ်ချိန်တည်းမှာဒီအာဆီယံကလည်းဒီကျွန်တော်တို့အဓိကရေးပါတဲ့ကဏ္ဍလည်းဖြစ်ပါတယ်ဒီအာဆီယံနဲ့ဒီကိစ္စပေါ်မှာလည်းတို့တတိယရောက်အရေးယူဆောင်ရွက်ဖို့နော်အဓိကအဖြစ်ဒီအာဆီယံကနေပြီးတော့ဗမာပြည်ပေါ်မှာဝင်ရောက်ကူညီတဲ့နေရာမှာဒီမှာအာဆီယံကနေပြီးတော့မှဒီဂျီနာဖာနေပြီးတော့ဒီတော့အပြေသွားဖို့เนาะဒီဖန်ကြည့်ထားတဲ့ဒီကုညီပြေးတဲ့လူတွေကိုလည်းလွတ်မြောက်နိုင်ဖို့အတွက်တော့တော့ကျွန်တော်တို့ဒီအကူအညီပေးတဲ့နေရာမှာအခုတို့ assessment တွေလုပ်လာရေးရှိတာပေါ့စစ်တမ်းတွေကောက်တာစစ်တမ်းတွေကောက်တဲ့နေရာမှာကျွန်တော်တို့ဒီပေါင်းကြတော့ report ပေါ့ UN OCHA ကထုတ်ထားလိုက်ရှိတာတွေကလည်းဒီ triple core ဆိုပြီးတော့မှတို့ဒီ၃ပွင့်ဆိုင်ပေါ့နော်ဘာလို့နာဖာပါနေလဲဆိုတော့ကျွန်တော်တို့လိုချင်တာကတော့ဒီစစ်တမ်းမှာရရှိဖို့အတွက်ကဒီလူတွေကခံစားမှရရှိဖို့အတွက်ကတော့စီဆိုရည်နဲ့ပါတယ်လို့တော့မဖြစ်ဘူးမကျင်းတယ်။ဘာဖြစ်လို့ဒီစီဆိုရကိုဒီပုံများစွာကဒီလူတွေကကြောက်လန့်ထိတ်လန့်မှုများရှိတဲ့အခါကျတော့တကယ်လူတွေရဲ့ဖြစ်မှန်ကိုစစ်တမ်းကောက်ယူနိုင်ဖို့အတွက်ကဒီစီဆိုရမပါဘဲနဲ့ကောက်ယူသွားဖို့အတွက်ပေါ့နော်။ဒါတော့လုပ်ငန်းတွေသူတို့လှလှဆောင်နေဖို့လိုတယ်။အချိန်တည်းမှာအကူအညီပေးဆောင်ရွက်တဲ့နေရာမှာလည်းပဲဒီလူတို့ခြေပြုဖက်စီတွေကိုတောင်းအားပေးလာဖို့လိုတယ်။အဲ့ဒါမှသာလည်းရည်ချေအတွက်ကိုလည်းထီရောက်နေမှာတကယ်လို့အဲ့လိုမှမဟုတ်ဆိုအခုဒီ NGO တွေဝင်ရောက်ကုလနေရာမှာလည်းတကယ်ကျွန်တော်တို့ဒီဇေဘဆောင်လူတွေကိုတောင်းအားပေးကြတယ်အတန်မှုပေးကြတယ်ညာအားနည်းနေပါသေးတယ်။ဒါအပြင်မှာဒီ NGO တွေကလည်းပဲဝင်ကုလဆောင်နေရာမှာတဖွဲ့တစ်ဖွဲ့တွေပေါ့နော်။ဆက်စားဆောင်မှုအားနည်းနေတာရှိတယ်။ဥပမာတစ်ခုအဖြစ်တဲ့ရေကိစ္စပြောဆိုတော့ဆိုတော့ရေတွင်းတူရေရေကံပြန်ဖို့တဲ့နေရာမှာကျွန်တော်တို့ဒီတော့တစ်ခုရှိပါတယ်။ဒီ NGO တစ်ဖက်ကလုပ်တော့ဆိုတော့နောက်တစ်ဖက်ကအဝင်ရောက်ကူညီပေးရတယ်လက်မခံတော့ဘူးနော်ပထမတစ်ပွဲလုပ်ရတာလည်းပဲလုပ်ငန်းကမပြီးမပြဘူးနောက်တစ်ပွဲပြန်လုပ်ရလက်မခံလို့ဆိုတော့အဲ့ဒီပွဲမှာလည်းသူတို့ဆက်ပြီးတော့အဲ့ဒါတွေကိုကိုယ်နဲ့ချက်လုပ်ဖို့လိုတယ်အာဆီယံကလည်းပဲကျွန်တော်တို့ဒီပုံမှာလည်းသူတို့နာပါရှိဆိုရပုံမှာဒီပြရပေးလာမယ်တချင်တည်းမှာလည်းပဲအာဆီယံလည်းပဲပြင်ပြသွန်းဆိုတတ်တယ်ကုလသမဂ္ဂသူဆိုကောင်ဖြစ်ရေးစစ်ရေးအဖွဲ့သူဆောင်နိုင်ဖို့အတွက်လည်းပါဝင်လာဖို့လိုပါတယ်အဲ့ဒါမှသာလေကျွန်တော်တို့လူလူတွေကိုကံကားရတဲ့ဘဝကိုတော့ကျေဖြစ်မှာမပြောနဲ့ပေါ်ထုတ်နေပြီးတော့တရားမြတ်တဲ့တကယ်ကြမ်းနဲ့ဒီကျွန်တော်တို့တဲ့လိုအပ်တဲ့ယူဆောင်မှုကိုဆွေးနွေးနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုနဆရာမမပြောသွားတဲ့အတိုင်းမှာဒီအာဆီယံနဲ့ကုလသမဂ္ဂနဲ့နာဖာဆေးဆွေးရတဲ့သုံးဖွဲ့ဆိုင်သူတို့ဖွဲ့စည်းထားတဲ့အဖွဲ့နော်နောက်ပြီးတော့ဒီပုံကြားအစီရင်ခံစာတွေဘာလို့ဆိုတာတွေကိုလူတွေတော်တော်များများကတော့တိတ်ပြီးတော့ဟိုအယုံကြည်မရှိလှဘူးလို့ကျွန်တော်တို့ကြားရတယ်လေဘာဖြစ်လို့ဆိုတော့ဒီဆေးဆွေးရအလိုကျဒီအဖွဲ့ကနေပြီးတော့လှုပ်ဆောင်နေတာတွေရှိတယ်နော်ဖုံဖုံအုံအုံနဲ့ပြောနေဆိုနေတယ်လို့ဝေဖန်တာတွေလည်းကြားရတယ်ကေဆယ်ရေးလုပ်ငန်းတွေနောက်ပြီးတော့ဒီထိခိုက်ပျက်စီးသေချာကြတဲ့ကိစ္စတွေကိုဖော်ထုတ်တဲ့အတွက်ဆိုပြီးတော့ဒီစာနယ်ဇင်းသမားတွေအဖမ်းခံရတယ်ထောင်ချခံရတယ်အခုနပြောခဲ့တဲ့မအိမ်ခိုင်ဦးတို့နောက်ပြီးတော့ internet blog စာမျက်နှာတွေရေးတဲ့ blogger ကိုနေဖုံးလတ်တို့ဆိုလို့ရှိရင်ဟာတော်တော်ပဲသူတို့မှာဒုက္ခရောက်ခဲ့ကြတယ်အဲ့တော့အဲ့ဒီစာနယ်ဇင်းသမားတွေနဲ့ပတ်သက်ပြီးတော့ဒီနာဂစ်မုံတိုင်းဖြစ်ပွားခဲ့တာကိုဖော်ထုတ်လို့เนาะထောင်ချရတယ်เนาะဒုက္ခရောက်ရတယ်ဆိုတဲ့ကိစ္စတွေပေါ်မှာဆရာစင်လင်းကရောခင်ဗျာသတင်းသမားတယောက်အနေနဲ့ဘယ်လိုများရှေ့ဘယ်လိုဖြစ်လာမလဲဆိုတာမျို
း
ဟုတ်ကဲ့ဒီတော့ပြောပြပါ
ကျွန်တော်တို့ပြီးခဲ့တဲ့သတင်းပတ်ပေါ့လေပြီးခဲ့တဲ့စနေနေ့နင်းငွေကပဲအော်မြန်မာသတင်းသားမက6ချင်မြောက်ကျွန်တော်တို့ညီလာခံကျွန်တော်တို့အဲ့မှာကျင်းပခဲ့ပါတယ်ဆိုတော့အဲ့ဒီညီလာခံမှာလည်းကျွန်တော်တို့စာနယ်ဇင်းသမားအဲ140ကျော်50ပတ်ဝန်းကျင်ပေါ့လေအာနိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာသတင်းသမားတွေကိုမြန်မာအရေးနဲ့ပတ်သက်ပြီးတော့ဆက်လက်မတ်တပ်အဲအာယုံစိုက်ပြီးဆောင်ရွက်နေကြတဲ့နိုင်ငံတကာသတင်းစာဆရာကြီးတွေကိုစုံစုံညီညီတက်ရောက်ပြီးတော့ဆွေးနွေးကြတဲ့အထက်မှာအဲနာဂက်ကာလာတော်အတွင်းမှာဒီသတင်းပိတ်ဆို့မှောင်ချမှုတွေနဲ့ပတ်သက်တဲ့ကိစ္စတွေလည်းပဲဆွေးနွေးပြကြပါတယ်။နှစ်ပြောသွားတဲ့သုံးဝန်ဆိုင်ပေါ့လေ။ဆော်ရိုက်ကူအဖွဲ့ရနေပြီးတော့တင်တဲ့ဒီနာဖာပါနေတဲ့အတွက်ကြောင့်မလို့ဒီအစီရင်ခံစာကိုလုပ်တဲ့နေရာမှာအကုန်လုံးက UN ကလည်းပဲလုပ်ချင်တာလေးတွေအတိုင်းအတာတစ်ခုအထိဖြစ်အောင်နောက်တစ်ခါအာဆီယံကလည်းပဲတနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ပြီးမဆွတ်ဖက်ရေးဆိုတဲ့မူကလည်းခဏတည်းထုတ်ကင်ထားတဲ့ခါကျတော့အဲ့ဒီမူပေါ်မှာလည်းရထားတယ်အဲ့ဒါပြင်လည်းပဲလက်ရှိကိစ္စဆောင်ရွက်တဲ့နေရာမှာလည်းပဲ ကျွန်တော်တို့မြန်မာဆရာအနာပိုင်းနေလက်ခံနိုင်တဲ့အတိုင်းအတာအထိကိုချော့ချော့မုံမုံဆုံးဆုံးပြောရတယ်။တော့အာဆီယံဟာသုံးနေရာအတိုင်းအတာအထိဟာသူကလုံနိုင်ငံကြီးများတဲ့ဆိုတာပြကျင်တဲ့အတွက်ကြောင့်မလို့။အဲ့တော့ဒီအဖွဲ့ကနေပြီးတင်တဲ့ချင်းခန်းစာတွေမှာဟောအများကြီးထင်ကြတာတွေတွေ့ရတယ်လို့ပြောရမှာပဲ။အဲဘာကြောင့်လဲဆိုတော့ဒီအခုညီတွေဟာတကယ်ကြတော့မုံနိုင်တန်ခံရတဲ့ပြည်သူလူထုရှိဖို့ ဒီအေဂျင်စီမှာလည်းတော်တော်များများကကျွန်တော်တို့လိုဂစ်စတစ်ဖြစ်နေတယ်အဲဒါကြောင့်မလို့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ဖော်ထုတ်တဲ့နေရာမှာတော့ကျွန်တော်တို့အားနည်းတယ်လို့ပြောရမယ်เนาะအဲဒီလိုတာဝန်ရှိတဲ့ဒီအေဂျင်စီလိုနေရာကဝန်ထမ်းတွေကိုနိုင်ကနော်မမကန်ကတကယ်ကျွန်တော်တို့မုံနဲ့နဲ့ခံရတဲ့ဒေတာတွေကိုရှောင်းအောင်လဲစူးစမ်းပြီးမှတွားကြဘူးရောင်းအောင်လဲမပို့ကြဘူးသူတို့ဝေ ဒီဟာမှာဖြစ်တယ်ဆိုတာဒီပေါ်လွင်တယ်လေပြဿနာတွေဒါတွေအများကြီးကျွန်တော်တို့ဒီဟာမှာဖြစ်တယ်ဆိုတာဒီပေါ်လွင်တယ်လေပြဿနာတွေဒါတွေအများကြီးကြံနေတယ်တော်တော်ဆွတ်ယွတ်ထူတယ်ခနေ့အချိန်အထိကျွန်တော်တို့မုန်တိုင်းတန်ခံပြည်သူလူထုရဲ့နော်စာဝတ်နေရေးနော်ကျွန်တော်တို့ဂျာမာရေးပညာရေးဆိုတာဒီခနေ့အထိကျွန်တော်တို့ဖြည့်ရှင်းလို့နေတယ်အဲ့တော့ဘာကြောင့်အဲ့လိုဖြစ်ရလဲဆိုလို့ရှိရ ပြီးတော့သူတို့လောက်ဆရာရှိတဲ့အလုပ်တွေကိုအစပြောလိုက်မယ်ဆိုရင်နောက်ထကြံတဲ့ကျွန်တော်တို့စီဗယ်ဆိုဆိုက်တီတွေကိုဒါနဲ့ဈေးတွေကိုကျွန်တော်လူခွင့်ဆိုင်ရာဖွဲ့စည်းတွေကိုဟောဥပဒေပိုင်းကကြွားကျင်တဲ့ပုံစံတွေကဝိုင်းပြီးတော့အားဖြစ်လာကြလိမ့်မယ်လို့ထင်တယ်ဒါကြောင့်မလို့အခုဒီအစီအစဉ်ဟာကျွန်တော်တို့အစတောင်းတယ်လို့ကျွန်တော်တို့ယူဆတယ်ဒီပေါ်မှာဝိုင်းဝန်းပြီးပံ့ပိုး Taiwan Biro, and Gabia on the Kuma, Tempia, Porto, and Lemelu, Jan Chongo Biro, Tempia Lava.
Okay, okay, come here. The Mondain Taibido and Nobama, Gaze, Kuni, Bibu, Gambo, Gesago, Yamasi, Suaga, now Nijanjan, locate, Gaze, Bizirio, Leve, Gunasazin, and Pio Dorano, who they are beat at Donde Lava Yarajanels, Adia, who are. UDA unit, no, since it says it was about ugly like Samuri, no, obviously Kuradia, Daria, Jaga, Jabare, Yilwandware, name ye, no, the Junior Masoji, Pianle, two long ye dress, or thing you can, as read the line General Jare. Now the car, Pianle, Tisau ye season, Rima, Leve, Kaling Eddie, Dauma, Majamu, Edia, Doka Yawni, Ludu, Capianbido, Adama, Luapi, Kangere, Dari Ha Solution, the Gego. The crime against humanity, no, Ludaru de Alumboma, Sana Tautamu, Michibene, Julong at a Yazu Muji Pit, so be raw, D. Sin Kanzama, through Yeda Hare, Dero, D. Chele de Ne, Gunabiore, Nanganaga, Koyongo, Deme, Solochi, Ubri, Chaunya, Pelopiela, and I'm Lesora, Umilu, and in the law, Pobia Bonker.
Okay, I don't know about the Pioma solution. General Yamananga, and Dreama, Elu Mona, take a pig and Nopema. နိုင်ငံတကာကနေအကူအညီပေးဖို့ကမ်းလှမ်းလာတယ်ဟိုကျွန်တော်တို့စစ်အစိုးရညင်ပေးခဲ့တယ်ညင်ပေးခဲ့တာဘာကြောင့်ညင်ပေးခဲ့တဲ့လဲဆိုတာကိုကျွန်တော်တို့လည်းပြန်ပြီးစဉ်းစားတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့တွေ့တာကပထဝီအနေထားရကျွန်တော်တို့ဟန်ကြီးကျွန်းမှာသူတို့ရီဒါစ်ခန်းနေရှိတယ်စစ်ခြေဆိုင်ခန်းနေရှိတယ်အဲ့တော့အဲ့ဒါတွေကိုမသိစေခြင်းနဲ့အတွက်နိုင်ငံတကာကလာမယ့်ပြီးမဲ
ကျွန်တော်မြန်မာနိုင်ငံအတွင်းမှာပြင်းလဲလက်ထက်ကလေးအဲဒီလိုမျိုးတဘာဝပီးရန်ဒီအကြောင်းဆောင်လာလို့ရှိရင်ဘယ်လိုစီမံခန့်ခွဲရမလဲဆိုတာကိုဥပဒေအတိအကျရှိတယ်ကျွန်တော်တို့မြို့ပြည်ကအဲဥပဒေဒီမှာလဲဒါတွေကိုအတိအကျညွှန်ပြထားတာရှိတယ်အဲ့တော့အဲဒီလိုမျိုးဖြစ်လာတဲ့အခါမှာနောက်ဆုံးကြီးသူတွေအနေနဲ့ဒုက္ခတွေ့လာတယ်စာဝန်တွေခက်ခဲလာတယ်ဆိုလို့ရှိရင်တော့မှသူတို့ကိုအစိုး
ဒီလိုမျိုးမြန်မာနိုင်ငံအတွင်းမှာဒီစိုက်ကလုန်းနဲ့ကစတက်ကတူကပြီးကြတဲ့စနစ်တွေနဲ့ငါတို့ကဖိုင်ဆိုင်ချင်းခံရတဲ့သူတွေကလည်းအဲ့လိုထိုက်တဲ့နဲ့ဒုက္ခရောက်နေတဲ့ကြားထဲမှာသူတို့ကထပ်ဆင့်ပြီးတော့အရမန်တို့ကဖိုင်ဆိုင်ချင်းခံရတာဖြစ်တယ်အဲ့တော့အဲ့ဒီလိုခိုင်းဆိုင်ချင်းခံပြီးတဲ့သူမှသာအကူအညီတဝဲလောက်ကိုရမယ်တဲ့ပုံမျိုးဖြစ်တာကိုလည်းကျွန်တော်တို့တွေ့ ပါလို့လဲဆိုတော့ကျွန်တော်ဒီနိုင်ငံတကာနဲ့ဆက်ဆံပြီးတော့လုပ်တဲ့ကိစ္စဒီမှာအဖွဲ့အစည်းတွေကတာဝန်ယူဆောင်ရွက်တဲ့အခါမှာသူတို့လုပ်ငန်းကြီးဘယ်လောက်အောင်မြင်နေပေါက်ရောက်တယ်ဆိုတာကိုသူတို့ပြနေတယ်ပြနေတဲ့အခါကျတော့ဖက်မှာပြောတာတော့ဥပဟက်ကုစ်ပေါ့ဗျာအဲ့ဒီဥစ္စာကအခုကတဝက်လောက်သူတို့ကယူလိုက်တယ်အကူကြီးတန်းပြီးတယ်ဆိုလို့ရှိရင်တန်းမရောက်တဝက်လောက်ရောက်တယ်အဲ ကျွန်တော်တို့ကလည်းအဲ့ဒီဥစ္စာတွေကိုထောက်ပြဖို့အတွက်ကျွန်တော်တို့မှာသတင်းချက်လည်းမရနိုင်ဘူးဖြစ်တယ်။နောက်တစ်ခါဒီအာဆီယံကနေပြီးတော့လာပြီးတော့ကူညီတဲ့အဖွဲ့ကလည်းချင်းပြောရင်တော့နားဖားတော့အာဆီယံအောင်ဝန်ခံနေတာမဟုတ်ဘူး။ဒါပေမဲ့ပြင်သစ်ရဲ့ပရက်ရှာအမေရိကန်ရဲ့ပရက်ရှာနိုင်ငံတကာရဲ့ပရက်ရှာတွေများလာတဲ့အခါမှာတော့
ဒီအာဆီယံကလက်ခံနိုင်လို့ရှိရင်တော့ငါတို့အချင်းချင်းတော့နည်းနည်းညှိလို့ရကောင်းတယ်ဆိုပြီးတော့လက်ခံနိုင်တဲ့သဘောဖြစ်တယ်။အဲ့တော့အာဆီယံအဖွဲ့အစည်းကလည်းသူတို့ဝင်ပြီးတော့လှုပ်ဆောင်တဲ့ကိစ္စကတကယ်တမ်းအရာထင်သလားအကျိုးသက်ရောက်သလားဆိုတာကတော့ကျွန်တော်သုံးဖို့တော့မလို့တော့ဖြစ်နိုင်မယ်နဲ့တူတယ်နော်။စေဆိုရရဲ့ထင်ယူမှုအောင်ပါပဲသူတို့နေထိုင်ရတယ်လှုပ်ရှားရတယ်အဆင်ခံစားရတ
ဆိုရရဲ့စီမံခန့်ခွဲမှုညံဖြစ်နေကိစ္စနောက်တစ်ခါဆိုရကပြည်သူလူထုအပေါ်မှာထိုက်တင်တဲ့အလေးဂီးပြုမှုမရှိတဲ့ကိစ္စနောက်တစ်ခါလူသားတွေကိုလူသားလို့မြင်နေတဲ့ကိစ္စအဲ့ဒီအပေါ်မှာကျွန်တော်တို့ကဓာရီကိုအရေးကြီးပေးဖို့အတွက်တောင်းဆိုနိုင်ဖို့ခွင့်ရပေးပါလားဖြစ်တယ်ဒီဥစ္စာကိုလည်းကျွန်တော်တို့အဖွဲ့အစည်းအားလုံးနောက်ပြီးတော့နိုင်ငံတကာကရောအားလုံးပါလာဖို့
ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဖြစ်နိုင်မှုတော့မဟုတ်ဘူးဒါကသဘာဝဘီးအနေဖြစ်လာတဲ့အခါမှာအစိုးရစီမံခန့်ခွဲမှုညံ့နေဆိုလို့ရှိရင်ဒီအစိုးရဖြုတ်ချဖို့အတွက်ကကျွန်တော်တို့ပြည်သူတွေကိုယ်တိုင်ကလည်းဒီအပေါ်မှာတောင်းဆိုလာဖို့လိုတယ်ကျွန်တော်တို့ဒီဥပဒေကြောင့်ကျင်းတဲ့သူတွေနိုင်
ဒီလူတို့ပေါ်မှာတန်ခါတော့ဘာလဲတပ်ပြရတဲ့ချစ်ကြတဲ့သူတို့အကျိုးလုံးမျိုးများကြည့်တယ်။ဒီချိန်ထဲမှာလည်းကျွန်တော်တို့နိုင်ငံတကာကိုဟိုတိတိချင်းချင်းကလည်းဒီလိုကျူးလွန်မှုတွေကအားဒီအခုလိုပြောကျွန်တော်ဒေတာမှလည်းဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ကမှနိုင်ငံလုံးကဖြစ်ရှိနေတာကိုဘာကပြည်နယ်အော်ဒီကကျွန်တော်တို့ပေါ်ပြနိုင်ရလို့လည်းအဲ့ဒီအတွက်ပုံမှန်လို့ကျွန်တော်တို့ဆက်ပြီး ရှလူအခွင့်အရေးကော်မရှင်အဖွဲ့ကဆရာဦးမင်းလွင်ဦးနောက်ပြီးတော့ BMA မြန်မာသတင်းသမက်ကဒုတိယဥက္ကဋ္ဌဆရာဇင်လင်းနဲ့ထိုင်းနိုင်ငံအခြေစိုက် EAD အရေးပေါ်အကူအညီပေးရေးအဖွဲ့ကဆရာမမန်းတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြရစီခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ။